ဂါဇာကမ်းမြောင်ဒေသမှာအစ္စရေးတပ်တွေတစ်ထက်လို့တည်ဆုံသွားတဲ့ပါလက်စတိုင်းဆန္ဒပြသူနောက်ထပ်ကိုပါလက်စတိုင်းဘက်ကဒီနေ့ထုတ်ပြန်လိုက်တာမျိုးတည်ဆုံသူအရေအတွက်က18ဦးအနည်းဆုံးရှိသွားပါပြီ။ပါလက်စတိုင်းချမ်းမိုင်ဝန်ကြီးဌာနအနေနဲ့ပေါ့ချာနေကဖြစ်ခဲ့တဲ့လူတွေထောင်နဲ့ချီလဲတရားရခဲ့တဲ့ဒီချမ်းဖက်တိုက်ခိုက်မှုတွေနောက်ထပ်တည်ဆုံသူတွေကိုထပ်မံအတည်ပြုပေးခဲ့တာပါ။အစ္စရေးစစ်တပ်ဘက်ကတော့ဒီပါလက်စတိုင်းဆန္ဒပြသူတချို့ကနေဆက်ချန်စီယိုကိုဖျက်ဆီးဖို့ကြိုးစားလာကကျောက်ခဲပင်မိလောင်ပုံးတွေနဲ့ပြစ်ပေါက်ခဲ့ပြီးနောက်မှာအစ္စရေးစစ်သားတွေဘက်ကတိုက်ခတ်နှိမ်နှင်းခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်ဒီတည်ဆုံသွားခဲ့တဲ့ပါလက်စတိုင်းဆန္ဒပြသူ15ဦးတက10ဦးကအကြမ်းဖက်သမားစီးဝင်သားပြည်သူတွေဖြစ်တဲ့အရင်လဲနေဆက်ကနေခိုးဝင်ဖို့ကြိုးစားခဲ့ဘူးလို့အစ္စရေးဘက်ကထုတ်ပြောထားပါတယ်ခင်ဗျ။